Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညနေခင်းဖြစ်ပါစေရှင်။ Washington Bureau of View American တန်ကနေ2015ခုနှစ် August 13ရက်ကြာသပတေးညနေစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီကနေ့ညနေခင်းအတွက်အစီအစဉ်မူကတော့ကျွန်မခင်ပြူထွေးပါရှင်
။မင်္ဂလာပါရှင်။ကျွန်မကခင်မျိုးသက်ပါ။ဒီညနေခင်းသတင်းတွေကိုကိုကောင်းထက်နဲ့အတူကြီးညာပေးမှာပါ။အာရယပြည်တော်စုကြံ့ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်သူရဥရွှေမန်းကိုပါတီရဲ့အဆင့်မြင့်ရာထူးကနေဖယ်ရှားလိုက်ကြောင်းဒီကနေ့ပဲတရားဝင်ကြေညာလိုက်ပါပြီ။တရုတ်နိုင်ငံအရှေ့မြောက်ပိုင်းတင်ကျန်းစိတ်ကမ်းမြို့မှာတော့ပောက်ကွဲမှုကြီးဖြစ်ပွားခဲ့ပြီးလူပေါင်း44ဦးတဲ့မင်းသေဆုံးသွားပါတယ်။တရုတ်နိုင်ငံမှာလည်းရွှေငွေတန်ဖိုးကို3ရက်မြောက်ဇက်တိုက်ဈေးချထားပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမခင်ပြူထွေးလေး
။ဟုတ်ကဲ့ပါရှင်။ဒေါက်ခင်မျိုးသက်ပြောခဲ့သလိုပါပဲဒီလက်ရှိအာဏာရကြံ့ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်တို့ဦးဖြစ်တဲ့သူရဥရွှေမန်းကိုပါတီရဲ့အဆင့်မြင့်ရာထူးကနေဖယ်ရှားလိုက်တာနဲ့ပတ်သက်လို့တော့
မကြခင်မှာဆောင်ရွက်ရတော့မယ်ပါတီရွေးကောက်ပွဲအောင်နိုင်ရေးလုပ်ငန်းစဉ်ဒီမှာပုံမူပြီးတော့ effective ပေါ့ပုံမူပြီးတော့ထိထိရောက်ရောက်နဲ့စီးရုံးနိုင်အောင်ဆိုပြီးတော့ကျွန်တော်တို့က
နေပြီးတော့သတင်းစာရှင်းလင်းပွဲမှာပါတီဗဟိုကော်မတီဝင်ဒေါက်တာမောင်မောင်ထေးပြောသွားတာပါဒီလိုဒီကြံ့ခိုင်ရေးပါတီအတွင်ထိပ်ပိုင်းခေါင်းဆောင်အပြောင်းအလဲသတင်းနဲ့အတူပဲဒီအပေါ်မှာနိုင်ငံရေးပါတီတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အမြင်တွေကရောဘယ်လိုရှိသလဲဆိုတာတွေကိုစူးစိတင်ပြပေးဖို့ရှိပါတယ်အဲ့နောက်မြန်မာနိုင်ငံရေးဘေးနောက်ဆုံးအခြေအနေတွေကိုလည်းကြားသရအောင်ပါအခုအရင်ဆုံးကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကောင်းထက်တို့ကကြီးညာပေးကြပါမယ်ရှင
်။အာဏာရပြည်တော်စုကြံ့ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်သူရဥရှင်မန်းကိုပါတီရဲ့အဆင့်မြင့်ရာထူးကနေဖယ်ရှားလိုက်တဲ့အပြောင်းလဲတွေအတွက်အမေရိကန်ပြည်တော်စုကစိုးရင်ပူပန်ကြောင်းအခုလိုပြောကြားလိုက်ပါတယ်
။ Ready?
Yes.
Okay.While the USDP has described the incident at its headquarters as an internal party matter, we are concerned about the apparent use of state security forces to help resolve the dispute.
နေပြည်တော်ကပြည်ခိုင်ဖြိုးပါတီဌာနချုပ်ရုံးမှာအပြောင်းအလဲတွေလုပ်ခဲ့တာဟာပါတီရင်းကိစ္စလို့တာဝန်ရှိသူတွေကပြောဆိုခဲ့ကြပေမဲ့လုံခြုံရေးအာဏာပိုင်တွေနဲ့အင်အားသုံးပြီးဆောင်ရွက်ခဲ့တဲ့အရေးလက္ခဏာတွေတွေ့ရတာကြောင့်စိုးရိမ်တဲ့အကြောင်းရန်ကုန်မြို့ကအမေရိကန်တန်ယုံပြောခွင့်ရသူကပြောကြားခဲ့တာပါဥပဒေနဲ့အညီဆောင်ရွက်ခဲ့မှုရှိမရှိဆိုတာကိုလည်းအစိုးရအနေနဲ့ရှင်းလင်းပြောဆိုဖို့အရေးကြီးပါတယ်လို့ပြောဆိုခဲ့ပါတယ်မကြခင်ရွေးကောက်ပွဲတွေကျင်းပဖို့ရှိနေတဲ့အချိန်မှာဒီမိုကရေစီလုပ်ငန်းစဉ်တွေနဲ့အညီဆောင်ရွက်ဖို့လိုတယ်လို့ပြောဆိုလိုက်တာဖြစ်ပါတယ်။အနာရပြည်တော်စုကြံ့ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်သူရဥရွှေမန်းကိုပါတီရဲ့အဆင့်မြင့်ရာထူးကနေဖယ်ရှားလိုက်ကြောင်းဒီကနေ့ပဲတင်ဝင်ကြေညာလိုက်တာပါ။ပြည်ခိုင်ဖြိုးပါတီခေါင်းဆောင်တွေကသူရဥရွှေမန်းကိုဖယ်ရှားခဲ့တာဟာနိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲမတိုင်ခင်ပါတီကိုအင်အားတောင့်တင်းစေဖို့သာဖြစ်တယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်။ပါတီရဲ့ဖွဲ့စည်းပုံအရမူလကတည်းကဥက္ကဋ္ဌတာဝန်ယူထားတဲ့သမရဦးသိန်းစိန်ဆက်လက်တာဝန်ယူထားပြီးသူရဥရွှေမန်းရဲ့ဒုတိယဥက္ကဋ္ဌရာထူးကိုတော့ဦးထေးဦးကိုလွှဲပြောင်းပေးအပ်လိုက်ကြောင်းနေပြည်တော်ကသတင်းစာရှင်းလင်းပွဲမှာဗဟိုကော်မတီဝင်ဒေါက်တာမောင်မောင်ထေးကပြောပါတယ်။မနေ့ကတုန်းကပဲပြည်ခိုင်ပြိုးပါတီကညီလာခံတရားကျင်းပပြီးမကြခင်ကျင်းပမယ့်ရွေးကောက်ပွဲမှာကိုစလဲလောင်းတွေဖြစ်တဲ့ရှင်ပြိုင်မဲ့သူတွေကိုတင်ဝင်ထုတ်ပြန်ကြေညာခဲ့ပြီးညပိုင်းကျမှရုပ်တရက်အပြောင်းလဲတွေပေါ်ပေါက်ခဲ့တာပါပါတီဌာနချုပ်ကိုလုံခြုံရေးတပ်တွေကဝိုင်းထားခဲ့တယ်လို့ဒီကနေ့ကြာသပတေးနေ့မနေ့ပိုင်းထိအရာရှိတွေအဝင်ထွက်မလုပ်ဖို့အတွက်တားထားတာဖြစ်ပါတယ်ဒါဟာပါတီတွင်အာဏာသိမ်းပွဲဖြစ်ပွားတာလို့သတင်းတချို့မှာဖော်ပြနေပါတယ်သူရဥရွှေမန်းကိုလည်းနေအင်းကျဲကျုံနဲ့ထိန်းသိမ်းထားတယ်ဆိုတော့အတိမပြုတ်နိုင်တဲ့သတင်းတွေထွက်ပေါ်ခဲ့ပေမဲ့ပြည်ခံပြိုးပါတီကတော့ဒါနဲ့ပတ်သက်လို့တစုံတရာအတိပြုတ်ပြောဆိုခြင်းမရှိပါဘူး
တရုတ်နိုင်ငံအရှေ့မြောက်ပိုင်းဒေသကတျန်ကျန်းစိတ်ကမ်းမြို့ထက်ကအန္တရာယ်များပစ္စည်းတွေတူလောင်တဲ့ဂိုဒေါင်တစ်ခုမှာပရဟုနေကအင်မတန်ပြင်းထန်တဲ့ပေါက်ကွဲမှုတွေစစ်တိုက်ဖြစ်ပွားတဲ့အတွက်လူ44ယောက်ထဲမှနေသေဆုံးပြီးလူပေါင်းရချီတန်ရာရသွားပါတယ်မီးလောင်ပေါက်ကွဲတဲ့နေရာကနေအထက်မြစ်တိုက်တွေထက်ကြီးတဲ့မီးတောက်ကြီးတွေနဲ့မိုပွဲ့ပုံမီးခိုးလုံးတွေတက်လာတာတွေကိုဓာတ်ပုံတွေဗီဒီယိုတွေမှာတွေ့မြင်ရတဲ့အပြင်အဲ့ဒီနေရာကနေကီလိုမီတာအတော်ဝေးဝေးနေရာတွေကတောင်ပြင်းထန်တဲ့တုံ့ခံမှုတွေခံစားရတယ်လို့ဆိုပါတယ်ပောက်ကွဲပစ္စည်းသွားတဲ့အဆောက်အဦတွေမှာမိတွေဆက်ပြီးလောင်ကျွမ်းနေပြီးဟာလာဟင်းလင်းဖြစ်နေတဲ့အဆောက်အုံတွေမိကျွမ်းနေတဲ့ရင်တွေကိုတရုတ်အစိုးရဆင်ဟွာသတင်းအေဂျင်စီကဒီကနေ့ကြာသပတေးနေ့မှာဖော်ပြခဲ့ပါတယ်
တရုတ်နိုင်ငံမှာယွမ်ငွေတန်ဖိုးကို3ရက်မြောက်ဇက်တိုက်ဈေးဆက်ချထားပါတယ်တရုတ်ဗဟိုဘဏ်ကကြာသပတေးနေ့မှာယွမ်တန်ဖိုးကိုဗုဒ္ဓဖူးနေ့ကတည်းကတစ်ရာခိုင်နှုန်းကျော်ကျော်ထပ်ချလိုက်တာဖြစ်ပြီးအမေရိကန်ဒေါ်လာကို6.43ယွမ်ရှိနေပါတယ်တရုတ်အစိုးရကယွမ်ငွေတန်ဖိုးကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတာဖြစ်ပြီးနေ့စဉ်သတ်မှတ်နှုန်းအညွှန်းမှတ်ထက် နှစ်ရာခိုင်နှုန်းအတိုးချော်ထားပြီးကုန်သွယ်ခွင့်ကိုပြုထားတာပါငွေကြေးဆောင်ကြည့်တုံးသက်သူတဦးကတော့အခုလိုတရုတ်အစိုးရကငွေစည်းချလိုက်တာအတွက်ရလာမယ့်အကျိုးဆက်တွေကိုအခုချက်ချင်းတွေ့ရအောင်မှာမဟုတ်ဘဲဒါအတော်ကြာမှတွေ့နိုင်မယ်လို့ပြောပါတယ်သွင်းကုန်ထောက်ကုန်လုပ်ငန်းမှာဆိုရင်အခုလိုငွေတန်ဖိုးချထားတာကြောင့်မြင်ရမယ့်အကျိုးဆက်ဟာ6လလောက်ကြာနိုင်တယ်လို့ဆိုပါတယ်တရုတ်နိုင်ငံကနှစ်ရက်ဆက်ပြီးငွေလဲနှုန်းချထားလိုက်တာမို့ကမ္ဘာ stock share ဈေးကွက်တချို့ဆက်လက်ကျဆင်းနေပေမဲ့ဒီကနေ့3ရက်မြောက်ကျန်တဲ့ပရင်းနေဈေးဖွင့်ပြီးပြီးချင်းမှာပဲအာရှနိုင်ငံအများစုမှာတော့ကုန်သွယ်မှုတွေတိုးလာတာပါတရုတ်နိုင်ငံနေနဲ့အခုချိန်ထိဆိုငွေလဲနှုန်းစတင်ပြောင်းပြီးကြတဲ့ကဈေးကွက်ထဲမှာလက်ရှိငွေကြေးတန်ဖိုး400နှုန်းဝန်းကျင်လောက်ရှုံးပေါ်နေပြီဖြစ်ပါတယ်ဒါပေမဲ့ထပ်ပြီးငွေတန်ဖိုးချမှာကြောက်နေသူတွေစိုးရိမ်မှုလျော့ပါစီဖို့ကြိုးစားတဲ့အနေနဲ့ဘဘပန်အရာရှိတွေကရွန်တန်ဖိုးဟာအခုဆိုရင်ဈေးကွက်နဲ့အညီဖြစ်ဖို့နီးနေပါပြီလို့ဒီကနေ့မှာပဲပြောကြားခဲ့ပါတယ
်ပါကစ္စတန်မျိုးသားလုံခြုံရေးအကြံပေးဆတ်တာစ်အာဇီစ်ဟာနယူးဒေလီမြို့ကိုဩဂုတ်လ23ရက်နေ့မှာတွားရောက်ပြီးအိန္ဒိယလုံခြုံရေးအကြံပေးနဲ့တွေ့ဆုံမှုရှိတယ်လို့ဒီကနေ့ကြာသပတေးနေ့မှာအတည်ပြုလိုက်ပါတယ်အိန္ဒိယပါကစ္စတန်နိုင်ငံစစ်ဆန်ရေးကိုထိခိုက်စေတဲ့ပြဿနာတွေကိုဆွေးနွေးဖို့နိုင်ငံစလုံးကမျိုးသားလုံခြုံရေးအကြံပေးတွေကြားဆွေးနွေးပွဲလုပ်ဖို့အိန္ဒိယဝန်ကြီးချုပ်နာရန်ဒရာမူဒီနဲ့ပါကစ္စတန်ဝန်ကြီးချုပ်နာဝတ်ရှာရီဘ်ဟာပြီးခဲ့တဲ့လရုရှားမှာတွေ့ဆုံတော့ကသဘောတူခဲ့ကြပါတယ်။နိုင်ငံစလုံးကစစ်တပ်တွေဟာကက်စမီးယားဒေသနယ်စပ်မှာတိုက်ပွဲအသေးစားတွေဖြစ်လေရှိပြီးတစ်ဖက်ကတစ်ဖက်ကိုစတင်ပစ်ခတ်တယ်လို့စောစွဲပြောဆိုလေးရှိပါတယ်။နယ်စပ်တိုက်ပွဲတွေကြောင့်အရသာတိုက်ဆုံဒဏ်ရာရမှုတွေရှိသလိုနိုင်ငံသားတင်းမာမှုတွေလည်းတိုးစေခဲ့ပါတယ်ခင်ဗျာ
VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်အီရန်နိုင်ငံဘက်ဒက်မြို့ကရှီယာရီနေနဲ့ရက်ကွက်မှာဒီကနေ့ကျသက်ပရင်းနေမှာထရက်ကားဘုံပောက်ကွဲခဲ့တဲ့အတွက်လူပေါင်း62ယောက်ထဲမှနည်းသေဆုံးခဲ့ရတယ်လို့အီရန်အရာရှိတွေကပြောပါတယ်။ဒါဟာလာပေါင်းများစွာအတွင်းမြို့တော်ဘက်ဒက်မှာအကြီးအမားဆုံးဘုံခွဲတိုက်ခိုက်မှုတစ်ခုဖြစ်ပြီးလူဒါဇင်ပေါင်းများစွာလည်းဒဏ်ရာရရခဲ့တာပါ။ပောက်ခွဲပစ္စည်းတွေကိုပစ္စည်းတွေအိတ်ခဲအောင်လုပ်ထားတဲ့ထရက်ကားတွေအပြစ်ထည့်ထားတာဖြစ်ပြီးဆတားမြို့ကလူစီကားရဂျမီလာဇီမှာမနေ့အာယုံတက်ချိန်ပောက်ခွဲခဲ့တာဖြစ်ကြောင်းတာဝန်ခံအရာရှိတွေကပြောပါတယ်။ဒီတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာလို့ Islam IS Islam စစ်သွေးကြအဖွဲ့ကပြောပါတယ်။ပောက်ကွဲမှုဖြစ်ပွားခဲ့တဲ့ Baghdad ကအကြီးဆုံးဈေးမှာတော့လူခန္ဓာကိုပိုင်းစားရင်းဟင်းသီးဟင်းရွက်တက်သီးဝင်လန်တွေနဲ့ဆိုင်တွေကတက်သားအချိုးပဲတွေနဲ့ပြန့်ကျဲနေတယ်လို့တူနာတင်ကားတွေမိသက်ကားနဲ့ဒဏ်ရာရသူတွေကိုတည်ထုတ်နေတာပါ
။တူရကီလေစခန်းတစ်ခုကနေမောင်းသူပါတဲ့တိုက်လေယာဉ်တွေဟာ Syria နိုင်ငံထဲက IS စစ်သွေးကြတွေကိုလေကြောင်းတိုက်ခိုက်ရေးတွေစတင်ပြုလုပ်ဖို့ပြန်တန်းနေပြီလို့ American နိုင်ငံကပြောပါတယ်။ F-16ဂျယ်လီယန်တွေကိုတူရကီနိုင်ငံတောင်ပိုင်းစီးရီးယားနယ်စပ်နားက Answer League Leaders အခြေစိုက်စခန်းကနေဘလူးဟူးနေစတင်လိုက်တာဖြစ်တယ်လို့ American စစ်ဌာနချုပ်ကပြောပါတယ်။ဒီ Leaders စခန်းကနေ American ဦးဆောင်တဲ့ညွန်ပေါင်းတပ်ဟာမောင်းသူမဲ့တိုက်ခိုက်ရေးအရင်တွေကိုဒီလအစောပိုင်းကလည်းအသုံးပြုခဲ့ပါသေးတယ်။စီးရီးယားနိုင်ငံမြောက်ပိုင်းမှာကီလိုမီတာ100အရှေ့တရားရှိတဲ့ IS ကင်းမဲ့ဇုံတစ်ခုကိုဖန်တီးနိုင်မှုအခုလိုတိုက်ခိုက်မှုတွေလှုပ်ဆောင်ရတာဖြစ်တယ်လို့အရာရှိတွေကပြောပါတယ်။ဒါမှမဟုတ်ဒီစီမံကိန်းထဲမှာတူရကီဘက်ကကြာမြင့်စွာတောင်းဆိုခဲ့သလိုမပြန့်တမ်းရနေမည်အဖြစ်သတ်မှတ်ဖို့မပါရှိပါဘူ
းစစ်မဲ့ဖြစ်ပွားနေတဲ့လေပြားနိုင်ငံအရေးနဲ့ပတ်သက်ပြီးဂျနီဗာမှာငင်းချင်းဆွေးနွေးပွဲကျင်းပရာမှာဆုံးဖြတ်ချက်မကြဘဲဗုဒ္ဓဘူးနေ့ကပြီးဆုံးသွားတာပါဒါပေမဲ့လည်းစက်တင်ဘာလအစောပိုင်းညမောင်းစုကတရက်ဖွင့်နိုင်အောင်ပအဝင်ဆွေးနွေးသူတွေကကြိုးပမ်းသွားဖို့ဆုံးဖြတ်ထားတယ်လို့ကုလသမဂ္ဂကိုယ်စားလှယ်ကပြောပါတယ်လေပြားနိုင်ငံတွေကစစ်တမ်းခန့်နေရတဲ့ဒေသကိုထိန်းချုပ်ဖို့တောင်းဆိုနေတဲ့နှစ်ဖက်အုပ်စုဟာလာမယ့်သတင်းသုံးပတ်အတွင်းမှာဆွေးနွေးညှိနှိုင်းမှုတွေအပြည့်အစုံအောင်ဆုံးဖြတ်ထားကြတယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောပါတယ်
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့ကိုကောင်းထက်တို့ကကြင်ညာပေးခဲ့ကြတာပါအခုကတော့သတင်းစာမားတွေကိုအလှည့်ပေးပါမယ်ရှင်အရင်ဆုံးဒီလက်ရှိအာဏာရကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအတွင်းထိပ်ပိုင်းခေါင်းဆောင်ပြောင်းလဲရုံနဲ့ပတ်သက်ပြီးတော့တင်ပြချင်ပါတယ်အာဏာရပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်သူရဦးရွှေမန်းကိုပါတီရဲ့အစ်စ်မြင်ယာရုကနေဖယ်ရှားလိုက်ကြောင်းဒီကနေ့ပဲတရားဝင်ကြေညာပါတယ်မကြခင်ရွေးကောက်ပွဲတွေကျင်းပတော့မယ့်အချိန်မှာပါတီကိုပြန်လည်ဖွဲ့စည်းဖို့ရည်ရွယ်တယ်လို့ပြည်ခံမျိုးပါတီကပြောဆိုခဲ့ပေမဲ့ဒါဟာအာဏာရပါတီအတွင်းမှာသဘောထားကွဲလွဲမှုတွေဖြစ်နိုင်တယ်လို့လည်းပါတီဝင်တချို့ကပြောဆိုခဲ့ကြတာပါအကြောင်းဆုံးတော့နေပြည်တော်ကဒီပြည်ခိုင်ဖြိုးပါတီဌာနချုပ်မှာကိုယ်တိုင်တွားရောက်သတင်းယူနေတဲ့မတ်မီခါကတင်ပြပေးပါမယ်ရှင်
။ပ ပြည်ခံပြိုးပါတီခေါင်းဆောင်နေရာကနေသူရဦးရွှေမန်းကိုဖယ်ရှားခဲ့တာဟာနိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲမတိုင်မီပါတီကိုအင်အားတောင့်တင်းစေဖို့သာဖြစ်တယ်လို့ပါတီတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။ပါတီရဲ့ဖွဲ့စည်းပုံအရာမူလကတည်းကဥက္ကဋ္ဌတာဝန်ယူထားတဲ့သမရဦးသိန်းစိန်ဆက်လက်တာဝန်ယူထားပြီးသူရဦးရွှေမန်းရဲ့ဒုတိယဥက္ကဋ္ဌယာဒူးကိုတော့ဦးထေးဦးကိုလွှဲပြောင်းပေးလိုက်ကြောင်းနေပြည်တော်ကသတင်းစာရှင်းလင်းပွဲမှာဗဟိုကော်မတီဝင်ဒေါက်တာမမောင်ထေးကပြောဆိုလိုက်တာပါ
။သူရဦးရွှေမန်းသည်လွတ်တော်ဒုဥက္ကဋ္ဌတာဝန်ဖြစ်ပါအဲကျွန်တော်တို့ပါတီရဲ့ဒုဥက္ကဋ္ဌတာဝန်ဖြစ်ပါတယ်တိုးတော့ပါတီဒုဥက္ကဋ္ဌတာဝန်ကိုကျွန်တော်တို့ကပြီးခဲ့တယ်ကျွန်တော်က2010မှာနိုင်ငံတော်သမ္မတကြီးကသူကပါတီအလုပ်လုပ်လို့မရတဲ့အတွက်သူ့ရဲ့ပါတီဥက္ကဋ္ဌတာဝန်ကိုကျွန်တော်ခေတ္တလွှဲပြောင်းတာဝန်ပေးရခဲ့တာဖြစ်ပါတယ်တိုးတော့လည်းဒီနေ့ကာလမှာတော့ကျွန်တော်တို့ဒီမှာဒီဥရှိမန်းအနေနဲ့ကကျွန်တော်တို့လွတ်တော်ပြည်သူလွတ်တော်ဥက္ကဋ္ဌတာဝန်ရောပြည်တော်စုလွတ်တော်နာယကတာဝန်ရောကြီးလေးတဲ့နိုင်ငံတော်ရဲ့အရေးကြီးတဲ့တာဝန်တွေကိုအဓိကထားပြီးတော့တန်းဆောင်ထန်းဆောင်နေရတာဖြစ်တဲ့အတွက်ကျွန်တော်တို့ပါတီရဲ့ရှေ့ပိုင်းမှာကျွန်တော်အခုမကြခင်မှာဆောင်ရွက်ရတော့မယ်ပါတီရွေးကောက်ပွဲအောင်နိုင်ရေးလုပ်ငန်းစဉ်တွေမှာပုံမှုပြီးတော့ effective ပေါ့ပုံမှုပြီးတော့ထိထိရောက်ရောက်နဲ့စီးအောင်နိုင်အောင်ဆိုပြီးတော့ကျွန်တော်တို့ကဒီဟိုဟာကိုကျွန်တော်တို့ကအခုပြင်ဆင်ဖွဲ့စည်းခြင်းပဲဖြစ်ပါတယ်ဒါဘိုလ်လုံးမှုဆောင်ဒါကျွန်တော်တို့ကအစ်စ်ထဲမှာတော့ကျွန်တော်မပါတော့ဘူးသို့တော်သူကအခုလက်ရှိမှာလည်းပြည်သူ့လွတ်တော်ဥက္ကဋ္ဌဖြစ်ပါတယ်ပြည်တော်စုလွတ်တော်နာယကလည်းဖြစ်ပါတယ်နောက်တစ်ခုကတော့ပြည်ခံပြိုးပါတီရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်အနေနဲ့လည်းသူကကျွန်တော်တို့ဒါဟိုဖြစ်ထားတာဖြစ်တယ်စီရင်ပေးသွင်းထားတာလို့ကျွန်တော်တို့သိရပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံတော်သမ္မတဟာပါတီအလုပ်လုပ်ဆောင်권မရှိရဆိုတဲ့အချက်ကြောင့်သာသမ္မတအနေနဲ့ပါတီဥက္ကဋ္ဌနေရာကို2010မှာလက်ရှိဥက္ကဋ္ဌနေရာမှာဖယ်ရှားခံရတဲ့သူရဦးရွှေမန်းကိုယာယီလွှဲအပ်ခြင်းဖြစ်ကြောင်းလည်းဒေါက်တာမမောင်ထေးကပြောပါရယ်မနေ့တုန်းကပဲပြည်ခိုင်ပြိုးပါတီကညီလာခံတရက်ကျင်းပပြီးမကြခင်ကျင်းပမဲ့ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းတွေအဖြစ်ပါဝင်ရှင်ပြိုင်မဲ့သူတွေကိုတရားဝင်ထုတ်ပြန်ကြေညာခဲ့တာပါပါတီဌာနချုပ်ရုံးကိုလုံခြုံရေးအာဏာပိုင်တွေဝိုင်းဝန်းထားခဲ့တဲ့ဆိုတဲ့သတင်းတွေနဲ့အတူညနေပိုင်းအထိပါတီတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးခဲ့ကြပြီးမှအပြောင်းအလဲတွေခုလိုပေါ်ပေါက်ခဲ့တာပါသူရဦးရွှေမန်းကိုလည်းနေအင်ကျဲကျုံနဲ့ထိမ့်သိမ်းထားတယ်ဆိုတော့အတီမပြုတ်နိုင်တဲ့တည်င်းတွေထွက်ပေါ်ခဲ့ပေမဲ့ပြည်ခိုင်ပြိုးပါတီကတော့ဒါနဲ့ပတ်သက်လို့တစုံတရာအတီပြုတ်ပြောဆိုခဲ့ခြင်းမရှိပါဘူး။မင်းညကလေးကပြည်ခိုင်ပြိုးပါတီကိုညအချိန်မတော်ရဲအင်အားနဲ့ဝင်ရောက်ခါလုံခြုံရေးအင်အားယူစီဝေးပွဲတွေညတွင်ချင်းလှုပ်ဆောင်ခဲ့တာနဲ့ပတ်သက်ပြီးဗဟိုလုံမှုဆောင်ကော်မတီဝင်ဦးတန်းထွန်းကချက်တစုံတရာမပေးခဲ့ပါဘူး။လုံခြုံရေးရယူခဲ့တာကလည်းပါတီကိုယ်စားလှယ်တွေရှိတဲ့အတွက်သာလုံခြုံရေးယူခဲ့ခြင်းဖြစ်တယ်လို့ပြောဆိုထားပါတယ်
သူကစီစဉ်တာမဟုတ်ကျွန်တော်တို့ဒီရှိတဲ့ပါတီဘိုးကော်မတီကကျွန်တော်တို့ဒီထဲမှာပါတယ်ဘိုးကော်မတီအဖွဲ့ကနေပြီးတော့မှကျွန်တော်တို့ကဒါဟိုဆောင်ရွက်တာဖြစ်ပါတယ်เนาะဒီမှာကျွန်တော်တို့ဟိုဒီပေါ့ဟိုဒုက္ခရပေါ့เนาะဟိုဒါဒီဟိုဥသေးဦးလေကျွန်တော်တို့ဥသေးဦးနဲ့ကျွန်တော်တို့ပြည်တော်စုကြံခိုင်နဲ့ဖွံ့ဖြိုးပါတီဘိုးအတိုင်းမင်္ဂန်နေနောက်ဒုတိယဥက္ကဋ္ဌနောက်ဘိုးအကြံပေးဒီနဲ့ဘိုးကော်မတီဝင်နေညတိုင်းဆွေးနွေးပြီးတော့မှဒါပါတီကိုယခုထက်ပေါ့လေစီလုံးညညမှုရှိဖို့နဲ့လူကြီးလူငယ်လူလတ်တွေနဲ့အဲ့ဒါကျွန်တော်အင်ပြေအပြေကျွန်တော်တို့ဒါဒီဆောင်ရွက်နေမှုတွေကျွန်တော်တို့ကဒါပါတီကိုဖွဲ့စည်းဖို့ပြင်ဆင်ဖွဲ့စည်းဖို့လိုအပ်တယ်လို့တုံ့တက်တဲ့အတွက်ဒါလုပ်တာပါနော
်ဒါပေမဲ့အခြေအနေတွေကိုမျက်မြင်ကြုံတွေ့ရတဲ့ပါတီအဖွဲ့ဝင်တဦးကတော့လက်ရှိသူရဦးရွှေမန်းအခြေအနေကကျန်းမာရေးကြောင့်အနားယူတယ်လို့ပြောဆိုခဲ့ပေမဲ့ပါတီတွင်းမှာတင်းမာမှုအခြေအနေလည်းရှိနေတယ်လို့ခုလိုပြောပါဗျာအန
ာစီရဲလို့ပြောလို့ဆိုတာကအနာစီတာလို့ဖြစ်တည်တာလို့ဒါရီမောင်းပေါ့ဗျာကျွန်တော်ပြောလဲတာကတော့ဟိုဒါကတော့ဘာယူချင်းနဲ့ပြောင်းနေတယ်ဆိုတော့ဒီရောက်တဲ့ကိုအားသုံးပြီးတော့ပြောင်းနေတဲ့တကူကိုတိတ်အောင်သွားတော့ပေါ့ဒီကရေးရာလေးနဲ့ကျွန်တော်ပါတီထဏာချုပ်လာပြီးတော့ဝိုင်းပြီးတော့ဆက်အဝင်ထွက်တည်ဖို့စစ်စီရစစ်စီတဲ့ကဘယ်ရတောင်းရှိတဲ့အဲဒီရောက်လာတယ်ရောက်လာပြီးတော့ဒီညာညပိုင်းရောက်စီပြီးလုပ်တယ်ဆိုတော့အဲ့လိုပြောင်းနေတဲ့လုပ်တာကြီးကတော့ဒါတမားကြီးရဲ့အစီအမံလုပ်တဲ့လူတွေပြီးရတယ်။သူကအရှင်ကနေလူတွေကိုပုံပုံပေးလို့စီဗီပေးတယ်မပါဘူး
။ပြည်ခိုင်ပြိုးထုတ်ပြန်ချက်ရသူရဦးရွှေမန်းနေရာကိုဦးထေးဦးအထွေထွေတွင်းမှုနေရာကိုဦးမောင်မောင်သိန်းအစားဦးတင့်နိုင်သိန်းတို့ကိုလွှဲအပ်ထားပါတယ်။
ကြတော့နေပြည်တော်ကနေမမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်။တဆက်တည်းပဲအခုလိုမျိုးဒီအာဏာရကြန့်ခိုင်ရေးပါတီအတွင်ထိပ်ပိုင်းနေရအပြောင်းလဲတွေနဲ့ပတ်သက်ပြီးတော့ပြည်တွင်းနိုင်ငံရေးပါတီတွေရဲ့အမြင်တွေကိုလည်းတင်ပြပေးချင်ပါတယ်။လက်ရှိအာဏာရကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအတွင်ခေါင်းဆောင်နေရအပြောင်းလဲတွေကြောင့်ရွေးကောက်ပွဲအပေါ်မှာတက်ရောက်မှုဖြစ်လာမှာကိုနိုင်ငံရေးပါတီခေါင်းဆောင်တို့ကစိုးရိမ်နေတာရှိပါတယ်။ အဓိကကတော့ဒီအစိုးရစစ်တပ်နဲ့အနာရပါတီကတပေါင်းနဲ့ဖြစ်နေတာကြောင့်ရွေးကောက်ပွဲကိုတရားမျှတပြီးတော့လွတ်လပ်မှုရှိပါမလားဆိုပြီးစိုးရိမ်နေကြတာပါဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲနီးကပ်လာချိန်မှာစစ်တပ်အတွင်းထိပ်ပိုင်းအရာရှိကြီးတွေအပြောင်းအလဲနဲ့အစိုးရအဖွဲ့အတွင်းကဝင်ကြီးအပြောင်းအလဲတွေဇက်တိုက်ဖြစ်ပေါ်လာပြီးတဲ့နောက်မှာလက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအတွင်းမှာခေါင်းဆောင်အပြောင်းအလဲထပ်မံဖြစ်ပေါ်လာတာပါလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေအပေါ်မှာတော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးရဲထွန်းကအခုလိုတုံ့တက်ပါတယ
်ရွေးကောက်ပွဲမှာလက်လက်ပြီးပြန်ပြန်တားမှုရှိပါမလားပေါ့နော်အရင်အနေထားအတိုင်းဆိုရင်တော့ကျွန်တော်တို့ကအပါအဝင်ရခိုင်နှုန်းတော်တော်များများကျွန်တော်တို့ကလက်လက်ပြီးပြန်ပြန်တက်မယ်လို့ပြောလဲနိုင်တာပေါ့အခုအနေထားအကျတော့ဘယ်ပါနဲ့သွားဒီ2030ဒီကဘယ်မတိုင်ခင်ကအနေထားလေတက်မတော်ဒီတိုင်းသူအစိုးရကတင်ပြင်းဆဲဖြစ်သွားတယ်လို့ပုံစံပေါ်သွားတယ်နော်တက်မတော်ဒီတိုင်းသူပါတီနဲ့အစိုးရအဖွဲ့ကတပေါင်းတူတည်းဖြစ်သွား
လက်တလို့ပြောင်းလဲသွားတဲ့အာဏာရပါတီအတွင်းကအခြေအနေကိုဦးရဲထွန်းကအခုလိုဆက်ပြောပါတယ်
ကျွန်မရဲ့မတိုင်ခင်ကအနေထားအတိုင်းဆိုရင်ပြည်ထောင်စုပါတီကတင်ပြင်းတဲ့သမရလောင်းကဥရှိမန်းဖြစ်ပြီးတော့တက်မတော်ကတင်ပြင်းတဲ့သမရလောင်းကဥသိမ့်စိန်ဖြစ်နိုင်တယ်။အဲ့တော့အဲ့ဒီတယောက်တည်းဖြစ်သွားဖို့အတွက်သူတို့တက်မတော်နဲ့ပြည်ထောင်စုကပေါင်းစပ်နိုင်တဲ့အနေထားမရှိဘူး။အခုစနေနေ့နောက်ပိုင်းအခင်းချင်းအရာဆိုလို့ရှိရင်တော့တက်မတော်နဲ့ပြည်ထောင်စုကပေါင်းစပ်နိုင်တဲ့အနေထားဖြစ်သွားပြီးတော့ဘသူကိုသမရဖြစ်ချင်းတယ်လဲဘသူကိုသမရဖြစ်စေချင်းတယ်လဲဆိုတာဒီခိုင်ကျိုးကလွတ်တော်ရဲ့26000ခိုင်နှုန်းเนาะလွတ်တော်ကိုယ်စားလှယ်660ကျော်ရဲ့26000ခိုင်နှုန်းနဲ့ရမယ်ဆိုရင်တက်မတော်သား2500ခိုင်နှုန်းနဲ့ပေါင်းပြီးတော့သူတို့လိုချင်တဲ့သမရကိုလှုပ်ချသူတို့နိုင်တဲ့အခြေအနေကြီးတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပါတီအလုံးမှုဆောင်ကော်မတီဝင်ဦးဝင်းထိန်ကတော့ပြည်ခိုင်ဖြိုးပါတီအတွင်းအပြောင်းလဲအပေါ်အခုလိုဝေဖန်ထောက်ပြပါတယ
်ဒီမိုကရေစီကြားလားမကြားလားပထမဆုံးရေလုံးမေးရကျွန်တော်မှန်ကားကြရဒီမိုကရေစီဒီကြားလားမဟုတ်ဘူးသူတို့ရင်တိုင်းလုပ်တဲ့ဘုံအစ်တဲ့တိုင်းလုပ်တယ်လို့ယူဆဒီကြားတော့သူတို့ပါတီဟာဒီမိုကရေစီကြားတဲ့ကြောင့်လို့နောက်နောက်မှပါတီကဘုံဆောင်တဲ့ဘဝနိုင်ငံမှာဒီမိုကရေစီရန်ရရှိတဲ့ဆရာအကြောင်းကစမ်းနေတယ်လို့ကျွန်တော်မြင်တယ်ခင်ဗျာအလားလာမကောင်းဘူးဒီမနက်ကနာဂဒီမီကြီးကောင်းတဲ့အလားလာမကောင်းဘူးမကောင်းတဲ့အစင်လာတစ်ခုဒီောက်တယ်လို့သူတို့မြင်နေခင်ဗျာလာမယ့်ရုပ်ပွဲနဲ့ပတ်သက်လို့ဒီမှာဖြစ်ပါမလားဆက်ဆွေးပြူပါမှုတွေဖြစ်တယ
် NLD ပါတီနဲ့ဆက်ဆံရေးကောင်းတယ်လို့အများကမြင်ကြတဲ့သူရဦးရွှေမန်းကိုပြည်ခိုင်ဖြိုးပါတီဥက္ကဋ္ဌကနေအနားပေးလိုက်ပေမဲ့ NLD ပါတီအပေါ်တစုံတရာတယောက်မှုရှိမယ်လို့မြူဆကြောင်းလဲပြောပါတယ်တန်တာစီလုံးညီညွတ်ရေးပါတီကပြောရေးဆိုခွင့်ရှိသူပါတီဗဟိုကော်မတီဝင်ဦးဟန်ရွှေကတော့အခုလိုသုံးသပ်ပါတယ်
။နိုင်ငံရေးပါတီရဲ့သဘောတဘာဝအရာတော့ဒီလိုပဲဖြစ်တတ်တဲ့အနေအထားမျိုးတော့ရှိပါတယ်။အဲခုနအတမပါတီကမှပါတီရဲ့ဒီမိုကရေစီရှိရင်းသားသားဒီမကျင်သုံးနိုင်ရင်ပေါ့လေ။နောက်တော့စီအုံရေးလုပ်တဲ့အခါမှာလည်းပဲပါတီအတွက်စီအုံနာမျိုးမဟုတ်ဘဲနဲ့တလက်ကိုင်စီအုံနာမျိုးတို့ဒီလိုထုတ်ထားမျိုးတွေရှိရင်လည်းပဲဒါရီရောအပတ်လိုဖြစ်တတ်တဲ့သဘောဝါရောရှိပါတယ်။တော့ကျွန်တော်တို့ကဒီပါတီတစ်ခုတည်းနဲ့မချိပဲနဲ့တိုင်းပြည်အနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့တိုင်းပြည်အတွက်ကတော့ဒါအလုံးလက်ခဏလုံးပဲကျွန်တော်နေတော့ပြောချင်ပါတယ်ခင
်။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဟာစစ်တပ်ကထိပ်ပိုင်းအရာရှိကြီးတွေနဲ့ဥဆောင်ဖွဲ့စည်းထားတဲ့ပါတီဖြစ်ပြီး2010ရွေးကောက်ပွဲမှာကိုယ်စားလှယ်အများစုအနိုင်ရထားတဲ့ပါတီဖြစ်ပါတယ်။
ဒါကတော့ပြည်ခိုင်ဖြိုးပါတီထိတ်တန်းခေါင်းဆောင်ပိုင်းအပြောင်းလဲလုပ်ခဲ့တာနဲ့ပတ်သက်လို့ဒီပေါ်နိုင်ငံရေးပါတီတွေရဲ့အမြင်တွေကိုကိုမိုးစောကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။နိုင်ငံရေးပါတီတွေရဲ့အတန်ကိုကြားခဲ့ရပြီးတော့အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အတန်ကိုလည်းနားထောင်ကြည့်အောင်ပါ။လက်ရှိအနာရပြည်ထောင်စုကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအတွင်းမှာဖြစ်ပေါ်နေတဲ့ပြောင်းလဲမှုတွေကနေအကျိုးဆက်အနေနဲ့အတိုက်ခံပါတီတွေအပေါ်မှာဖိနှိပ်မှုတွေရှိလာနိုင်တယ်ဆိုတဲ့အဆိုရမှုတွေပေါ်ပေါက်နေပါတယ်။ပြည်ခိုင်ဖြိုးပါတီဌာနချုပ်မှကျင်းပတဲ့ညီလာခံနဲ့ကိုစလေလောင်းတွေတွေ့ဆုံပွဲအပြီးဒီဩဂတ်လ12ရက်မနေ့ကပူရဲဥက္ကဋ္ဌဒီသူရဦးရွှေမန်းကိုပါတီအကြီးအကဲယာရုကနေအနာပေးလိုက်တာကြောင့်မလို့အခုလိုစိုးရိမ်မှုတွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဒီအပြောင်းလဲအပေါ်မှာနိုင်ငံရေးကိုစိတ်ဝင်စားစောင့်ကြည့်နေကြတဲ့ပြည်သူတွေရဲ့အမြင်တွေကိုတော့ VOA သတင်းတောက်မတ်တင်ကြီးလင်းကစူးစီးတင်ပြထားပါရရှင်
။ဟုတ်ကဲ့ပါရှင်။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီပူးတွဲဥက္ကဋ္ဌသူရဦးရွှေမန်းကိုယာဒုကဖယ်ရှားလိုက်ပြီးအခြားဗဟိုကော်မတီဝင်အပြောင်းအလဲတွေကိုကြည်ကျင်းအဖြစ်အတိုက်အခံဒီမိုကရက်တစ်အင်အားစုတွေအနေနဲ့လည်းတတိထားနေဖို့လိုအပ်တယ်လို့အရက်ဖက်လူမှုအဖွဲ့အစည်းတစ်ခုကမမှုမိုးထုံးကအခုလိုပြောပါဗျ။
ဒီမိုကရေစီနိုင်ငံကိုပဲသူတို့ကလည်းပြုပြင်ပြောင်းလဲဆောင်တယ်တော့အနေဒီလိုလည်းပြောတယ်အခုလုပ်နေတဲ့လုပ်ရတဲ့ခါအားလုံးကိုကြည့်လိုက်တဲ့ information တွေကိုနားထောင်လိုက်တဲ့အချင်းတို့ဒီဒီမိုကရေစီဆန်ဆန်မတော်နိုင်မတော်လဲမတော်ချင်နေဘူးဆိုတာလည်းဖွင့်ပြလိုက်တဲ့ပုံစံမျိုးဖြစ်နေတဲ့အတွက်အကြောင်းဒီ democratic အင်အားစုတွေဘက်မှာတော့အားလုံးကကိုသိထားနေကြတယ်လို့ပေါ့နော်အားလုံးကမှအနေအပူရှိလာနိုင်တယ်လို့မြင်လာတယ်သူတို့အချင်းချင်းတောင်လောက်လိုက်တဲ့ပုံစံမျိုးဖြစ်သွားတဲ့အတွက်ကြောင့်ကျမတို့ဒီမိုကရေစီအင်အားစုတွေကလည်းဒီလိုပုံစံမျိုးနဲ့လှည့်မလာဘူးဆိုတာတော့မပြောနိုင်ဘူးဆိုတော့အခုပဲကျမတို့စီဝေးလုပ်နေကြတာပေါ့နော
်လက်ရှိနိုင်ငံရေးအခြေအနေမှာသမရဦးသိန်းစိန်နဲ့ကာကွယ်ရေးဦးစီးချုပ်တို့ကတစ်ဖက်လွှတ်တော်နာရကသူရဦးရွှေမန်းနဲ့အတိုက်အခံပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်တို့ကတစ်ဖက်လိုလဲဝေဖန်မှုတွေရှိနေတာပါဒေါအောင်ဆန်းစုကြည်နဲ့ရင်းနှီးမှုတွေကြောင့်လဲယာဒူးကအနာပေးလိုက်တာဖြစ်နိုင်တယ်လို့နိုင်ငံရေးစိတ်ဝင်စားသူမတ်ယူကပြောပါတယ်
ဖူရှေမန်းနဲ့ဒေါအောင်ဆန်းစုကြည်စီညီပေါင်းဖွဲ့ရမယ်အနေထားမျိုးကိုခုလက်ရှိအနေထားကြဖြစ်သွားနိုင်မယ်လို့ကျမတို့ကတော့ခံမှန်းနေပေါ့နော်။ဒါကြောင့်လည်းဥရှေမန်းကိုသူတို့ဒီအမျိုးမျိုးကြံစည်နေတာတော့မားတို့လည်းကြားနေတာပဲလေ။ဥပမာအပြင်ဒီဒီကဘာဝင်းထဲမှာဖိန်းပြစ်ဖမ်းတဲ့အမှုမျိုးဆိုတာဟိုခေတ်ကဖတ်စာပတ်လာတော့လောက်တဲ့သဘောပဲ။ဖိန်းနေခုတနေရာပြီးတနေရာတွေ့နေတာလေ။ဒါဥရှေမန်းဥတည်နေဆိုတာမားတို့ယူခံမှန်းလို့ရနေတာပဲ။နော်ပြီးရင်ဒီလွတ်တော်ထဲမှာတရားခိုင်နှုန်းနဲ့လုံးမယ်ဆိုတော့ဥရှေမန်းကိုတိုက်နေတာတွေကိုတော့မြင်နေတဲ့ကဥရှေမန်းကိုလွတ်တယ်မယ်ဆိုတာမားတို့သိဥရှေမန်းလည်းသိမှာပဲ။သူလည်းကြိုတင်ပြင်ဆင်မှုတွေတော့ရှိကောင်းရှိနေမှာပဲပေါ့နော်။
သူရဦးရွှေမန်းအနာပေးခံရမှုကြောင့်ပြည်ခိုင်ပြိုးပါတီအင်အားလျော့သွားနိုင်တယ်လို့လွတ်လပ်တဲ့သတင်းဌာနတစ်ခုကဓာတ်ပုံသတင်းတော့ကိုထအောင်ခန့်ကအခုလိုသုံးသပ်ပါတယ
်ပါတီရဲမှာဒီမဲကိုဟောပါတော့ဒီဦးရွှေမန်းကိုယုံကြည်ရဲ့လူနဲ့ဦးသိန်းစိန်ကိုယုံကြည်ရဲ့လူနဲ့ဆိုပြီးတော့နည်းနည်းအဖွဲ့တွေကလည်းကွဲတာရှိရဲ့ဒီဦးရွှေမန်းထွက်သွားတဲ့အနေထားဘယ်လိုလဲဆိုတော့ပါတီမှာလည်းအင်အားလျော့နိုင်တယ်လို့ပြီးတော့ဒီပါတီဒီရွေးကောက်ပွဲအတွက်လည်းသူတို့ပါတီမှာအင်အားတွေဘာပေါ်တော့ဒီအားပြော်သွားတယ်လို့ထင်တယ်ဘာလို့လဲဆိုတော့ဥရှိမန်းကိုဟိုယုံကြည်ရဲ့လူတွေကလည်းဥရှိမန်းနောက်ကိုလိုက်သွားမှာပဲ
အာဏာရပါတီအတွင်ပြောင်းလဲမှုတွေဖြစ်ပေမဲ့လည်းရွေးကောက်ပွဲကိုတော့ထိခိုက်မှုမရှိနိုင်ဘူးလို့နိုင်ငံရေးစိတ်ဝင်စားသူဦးသက်ထွန်းကအခုလိုသုံးသပ်ပါတယ
်အလုံးကတော့ပါတီတိုင်းမှာတော့အလင်းနဲ့များရှိနေကြတာပါပဲဒီလိုဖြစ်နေတဲ့ကိစ္စတွေကတော့အဲ့ဒီမှာလည်းရှိရတယ်ဒီကိစ္စမှာလည်းရှိရတယ်သူပါတီတွေမှာလည်းရှိနေကြတာပဲအဲ့ဒါကြောင့်ကျွန်တော်အနေနဲ့တော့ဒီရှိနေပြီလေရွေးကောက်ပွဲကြီးကတော့ဆက်ရှိနေတယ်လို့ပဲကျွန်တော်အမြင်တော့မြင်ပါတယ်ဟုတ
်ပြည်ခိုင်ပြိုးပါတီကတော့သူရဦးရွှေမန်းဟာပြည်တော်စုလွှတ်တော်နာယကနဲ့ပြည်သူလွှတ်တော်ဥက္ကဋ္ဌတာဝန်တွေထမ်းဆောင်နေရတာကြောင့်ပါတီတွင်းအလုပ်တွေကိုပိုပြီးဖိဖိစီစီလုပ်နိုင်အောင်ဒုတိယဥက္ကဋ္ဌနဲ့ပူတွဲဥက္ကဋ္ဌရာထူးကိုဦးထေးဦးကိုလွှဲပြောင်းပေးလိုက်တာဖြစ်တယ်လို့သတင်းထုတ်ပြန်ထားပါတယ်ရှင်
ဒါကတော့ပြည်ခံပြိုးပါတီထိတ်တန်းကောင်းဆောင်ပိုင်းအပြောင်းလဲတွေနဲ့ပတ်သက်ပြီးတော့ဒီအပေါ်မှာဒီနိုင်ငံရေးကိုစိတ်ဝင်စားစောင့်ကြည့်နေကြတဲ့ပြည်သူတွေရဲ့အမြင်တွေကိုမတ်သိငီလင်းကစူးစီးတင်ပြပေးခဲ့တာဖြစ်ပါရဲ့ရှင် View American တန်ရဲ့ကြာတာပြင်းနဲ့ညနေခင်းစီစဉ်တွေကိုနားဆင်နေရတာပါအခုကတော့ဒီမြန်မာနိုင်ငံတဝမ်းမှာကြုံနေရတဲ့ရေဘေးဒဏ်အခြေအနေနဲ့ပတ်သက်ပြီးတော့နောက်ဆုံးအခြေအနေကိုတင်ပြပေးချင်ပါတယ်မြန်မာနိုင်ငံတဝမ်းရေဘေးဒဏ်တည်နေတဲ့အထက်ကဆိုရင်ရေမက်ကျော်လွန်တဲ့အထိမြေရီတွေတက်လာနေတဲ့အရာရီတိုင်းအတွင်းမှာတော့နောက်ထပ်အသေးပြောက်တွေလည်းရှိခဲ့ပါတယ်ဧရာဝတီတိုင်းအပါအဝင်မြန်မာနိုင်ငံအနှံ့ကရေဘေးတင်ဒေသတွေမှာတော့လမ်းပန်းဆက်သွယ်ရေးပြတ်တောက်နေတာကြောင့်ကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာလည်းအဟန့်ထားတွေနဲ့ကြုံတွေ့နေရပါတယ်။ဒီအကြောင်းပြေဆုံးလို့တော့ဆက်သွယ်စုံစမ်းထားတဲ့ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါရရှင်
။မြန်မာနိုင်ငံတဝန်းတိုင်းနယ်ပြည်နယ်12ခုထဲမှာရေဘေးဒဏ်ကိုနောက်ဆုံးခံစားနေရတာကတော့ဧရာဝတီတိုင်းဖြစ်ပြီးငဝင်မြေတက်လာတဲ့အတွက်မြေကြီးမှုတွေကိုလည်းရင်ဆိုင်နေရပါတယ်။ဧရာဝတီတိုင်းကျောင်းကုန်းမြို့နယ်ထဲမှာတော့ရေဘေးတင်သူတွေကိုကူညီကယ်ဆယ်ရေးလုပ်နေတဲ့အရက်ဖက်အဖွဲ့အစည်းကကားတစီလမ်းချော်တိမ်ပေါက်ခဲ့တာကြောင့်ရင်းနှစ်သိမ်းဆုံးမှုတွေဖြစ်ခဲ့ကြောင်းဒေသခံတဦးကပြောပါတယ်
။အကုန်လုံးကျွန်တော်တို့သိတာကတော့အခုလက်ရှိအလောင်းရတာက၄လောင်းရတယ်ပေါ့နော်။ဒါဟိုကားထိုးကြလို့တည်တယ်လို့တော့ဒါတို့ကျွန်တော်ကြားပါတယ်။ကျွန်တော်တို့အခုလက်ရှိမြုပ်နေတာကသာပေါင်းမြို့နယ်၊ကျောင်းကုန်းမြို့နယ်၊ရောင်ကုန်းမြို့နယ်၊ဖန်းတော်မြို့နယ်ပေါ့နော်။တန်ကြီးတော်မြို့နယ်ပေါ့နော်။စတဲ့မြို့နယ်တော်တော်များများရေမြုပ်နေပါတယ်။အဲသွေးရေမက်ကိုကြော်တယ်ခင်ဗျာ။သွေးရေမက်ကိုကြော်ပြီးတော့အခုဆိုလို့ရှိရင်အမှုဆိုရင်လေးနဲ့လားဆိုတမျိုးလုံးမြုပ်သွားပါတယ်အရာဥတိုင်းမှာအဲဒီလိုမျိုးလည်းမြုပ်ပါတယ်ပြီးတော့အုပ်စုပေါင်း54အုပ်စုမှာပြီးတော့အုပ်စု30လောက်ကရေမြုပ်နေပါတယ်အဲ့ဒါကျွန်တော်ပန်းတော်မြုပ်နေတာ
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားတိုင်းဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်အရနိုင်ငံတော်ရေးကြီးမှုကြောင့်လူတရာကျော်သေဆုံးမှုဖြစ်ခဲ့ပြီးလူသတန်းလောက်ရေဘေးဒဏ်ခံရပါတယ်အရာဥတိုင်းထဲမှာမိုးကြီးရေရှမ်းဖြစ်နေပြီးမြေရတက်ချိန်မှာရက်ဖက်အဖွဲ့အစည်းတွေကပဲကူညီကယ်ဆယ်ရေးတွေလုပ်နေတာတွေ့ရတယ်လို့လည်းဒေသခံကဆက်ပြောသွားပါတယ
်ကျွန်တော်တို့ NGO ဖော်တဲ့ရက်ဖက်အဖွဲ့အစည်းတွေကပဲလိုက်ပြီးတော့အဲဟိုလူရှင်မှာအလူခံမန်းတက်ဖွင့်လိုက်ဒီလူရှင်မှာအလူခံတွေတွားပြီးတော့ပြူလိုက်အဲ့ဒါကိုတော့အများဆုံးလုပ်နေကြတွေ့ရပါတယ်ခင်ဗျာဒီဘက်ကနေတန်မှုတွေဆိုတာတော့ဒီမှာတော့ဒီနေ့တတိယတော့ကျွန်တော်တို့မတွေ့သေးပါဘူးဒီမနေ့ဆိုရင်လည်းကားအစီး30လောက်ကအဲ့ဒီအရာဝတီတိုင်းပေါ့နော်အဲကျွန်တော်တို့ဒီကျောင်းကုန်းမြို့နယ်တို့ဒါပေါင်းမြို့နယ်တို့
ကားထိုးတဲ့လောက်သွားပြီးစူးပါတယ်။ကဲကဲရေးကတော့ကျွန်တော်တို့အရက်ဖက်အွယ်ကြီးတွေကအလူခံပြီးရေးမလို့တဲ့ရက်ွက်တွေကအလူခံပြီးရေးမလို့တဲ့နေရာတွေကိုသွားပြီးပူနေကြမျိုးတွေပဲလက်ရှိတော့တယ်လုပ်နေရပါလိမ့်မယ်။ရေးကြီးမှုတန်ကိုပထမဆုံးကြုံရရတဲ့စကိုင်းတိုင်းကလေးမြို့မှာလည်းနေတိုင်းစားတောက်ရေးကအစအခက်ခဲတွေရှိနေပြီးကိုကြီးကဲဇယ်ရဲ့ပစ္စည်းတွေရောက်နိုင်ဖို့အတွက်ခက်ခဲနေသေးကြ ောင်းသားတွေကလည်းကြောင်းပြတ်တတ်နေရတယ်ဆိုတော့အဲဒီကဒုက္ခတွေကလည်းအင်ဂျင်တချို့လည်းဟိုဆွေမျိုးအိမ်မနေပါနဲ့ပတ်စံနဲ့ရှိနိုင်တဲ့ရှိနေနဲ့တက်နိုင်တဲ့လူကတော့ဒီဘက်ကကျွန်တော်ဒီတဟန်းပေါ်မှာအိမ်ငှားပြီးတော့နေကြတယ်ပေါ့အဲ့လိုမျိုးခက်ခဲလေးတွေရှိပါတယ်ကစားဝတ်နေရေးပေါ့နော်အခုဆိုရင်ကျွန်တော်တို့စံသေးကို5000လောက်ပေးပြီးတော့စားရတယ်ကဒီကြားထဲမှာကဘယ်လိုခေါ်မလဲပတ်စံပေးပြီးတော့ဝယ်စားရတဲ့အပြင်ကောင်းတဲ့အစားအစာတော့မရနိုင်ဘူးကပတ်စံရှင်းဘူးပေါ့ဗျာအာလူအပုပ်တွေကြက်ဝအပုပ်တွေအဲ့လိုမျိုးတွေဒုက္ခရောက်ကြတယ်ကဒီကနေသွားကျင်တဲ့လူတွေကလည်းလေရင်လိုင်းတစ်လိုင်းနဲ့ပဲရှိရဆိုတော့ခက်တယ်ကစားမှုတာပေါ့လေ
အကူကြီးကယ်ဆယ်ရေးနဲ့ပတ်သက်လို့နိုင်ငံတကာကအကူကြီးချို့ရောက်ရှိလာပေမဲ့လည်းတချို့နေရာတွေမှာသာရရှိပြီးရေဘေးတင့်သူအများစုရဲ့လက်ထဲကိုရောက်ရှိဖို့ကကြံ့ကြာနေသေးပဲလို့ဆိုပါရယ် AR တိုင်းကရေဘေးတင့်သူတွေအတွက်အရက်ဖက်အဖွဲ့အစည်းတွေကသာကူညီကယ်ဆယ်ရေးလုပ်နေရတာမို့ AR တိုင်းအပါအဝင်တခြားတိုင်းနဲ့ပြည်နယ်အသီးသီးကရေဘေးတင့်ပြည်သူတွေအတွက်ပြန်လည်ထူထောင်ရေးနဲ့အကူအညီတွေလိုအပ်နေသေးပဲဆိုပြီးပြောဆိုကြပါရယ်ရှင်
မြန်မာနိုင်ငံတဝန်းရေဘေးတန်တဲ့ဒေသတွေကနောက်ဆုံးအခြေအနေတွေကိုတော့ထိုင်းချေဆိုင်သတင်းတောက်မအေးမာကစူးစီးတင်ပြပေးခဲ့တာပါရှင်။ဒီကနေ့ညနေအတွက်ဒီသတင်းဆောင်မတွေကတော့ဒီလောက်ပါပဲ။ကျမတို့ရဲ့ဒီညနေအစီအစဉ်ရေဒီယိုအစီအစဉ်ပြပြချင်းညနေ9နာရီကနေ9နာရီခွဲမှဆိုရင်တော့ VOA TV သတင်းတော်အစီအစဉ်ကိုတိုက်ရိုက်ကြည့်ရှုလို့လည်းရပါတယ်။ Asia Set 7ဂျိုရုကနေပြီးတော့တိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA Internet Website ပေါ်ကနေပြီးတော့တိုက်ရိုက်ကြည့်ရှုလို့လည်းဆိုရင်လည်းဒီတိုက်ရိုက်ကြည့်ရှုရန်ဆိုတဲ့နေရာမှာသွားပြီးတော့ကြည့်လို့ရပါတယ်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်ဒီကနေ့ည9နာရီကနေ10နာရီအထိ VOA စီစဉ်တွေကိုတော့ line meter 24 25 50နဲ့ line meter 190ကနေဖမ်းယူနိုင်လို့ရပါတယ်ရှင်အခုကတော့ချက်နေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတလက်ကြီးညာပေးပါဦးမယ်ရှင်
အနာရပြည်ထောင်စုကြံခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်သူရဦးရွှေမန်းကိုပါတီရဲ့အဆင့်မြင့်ရာထူးကနေဖယ်ရှားလိုက်ကြောင်းဒီကနေ့ပဲတရားဝင်ကြေညာလိုက်ပါတယ်။အခုလိုပြည်ခိုင်ဖြိုးပါတီခေါင်းဆောင်သူရဦးရွှေမန်းကိုပါတီအဆင့်မြင့်ရာထူးကနေဖယ်ရှားလိုက်တဲ့အပြောင်းလဲတွေအတွက်အမေရိကန်ပြည်ထောင်စုကစိုးရင်ပူပန်ကြောင်းပြောပါတယ်။နေပြည်တော်ကပြည်ခိုင်ဖြိုးပါတီဌာနချုပ်ရုံးမှာအပြောင်းလဲတွေလုပ်ခဲ့တာဟာပါတီတွင်းကိစ္စလို့တာဝန်ရှိသူတွေကပြောဆိုခဲ့ကြပေမဲ့လုံခြုံရေးအာဏာပိုင်တွေနဲ့အင်အားသုံးပြီးဆောင်ရွက်ခဲ့တဲ့အရေးလက္ခဏာတွေ့ရတာကြောင့်စိုးရင်ကြောင်းရန်ကုန်မြို့ကအမေရိကန်တန်ယုံပြောခွင့်ရကပြောကြလိုက်တာပါပြည်ခိုင်ဖြိုးပါတီခေါင်းဆောင်နေရာကသူရဥရွှေမန်းကိုဖယ်ရှားခဲ့တာဟာနိုဗ ెంబ ာလမှာကျင်းပမယ့်ရွေးကောက်ပွဲမတိုင်ခင်ပါတီကိုအင်အားတောင့်တင်းစေဖို့သာဖြစ်တယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်ပါတီရဲ့ဖွဲ့စည်းပုံအရမူလကလေးကဥက္ကဋ္ဌတာဝန်ယူထားတဲ့သမရဦးသိန်းစိန်ကဆက်လက်တာဝန်ယူထားပြီးသူရဥရွှေမန်းရဲ့ဒုတိယဥက္ကဋ္ဌရာထူးကိုတော့ဦးထေးဦးကိုလွှဲပြောင်းပေးရလိုက်တာဖြစ်ပါတယ်တရုတ်နိုင်ငံအရှိမြောက်ပိုင်းဒေသကတင်ကျန်းစိတ်ကမ်းမြို့ကဂိုရောင်တစ်ခုမှာဗုဒ္ဓဘူးနဲ့ကအဆမတန်ပြင်းတဲ့ပောက်ကွဲမှုဇက်တိုက်ဖြစ်ပွားခဲ့တဲ့အတွက်လူ44ယောက်ထဲမှနေတေဆုံးပြီးယာနဲ့ချီတန်ရရပါတယ်။မီးလောင်ပောက်ကွဲတဲ့နေရာကအထက်မြင့်တိုက်တွေနဲ့ကြီးတဲ့မီးရောက်ကြီးတွေနဲ့မီးခုပ်ပွင့်ပုံမီးလုံးတွေတက်လာတာကိုတွေ့နေရပါတယ်။တရုတ်နိုင်ငံမှာရွှေငွေတန်ဖိုးကို300မြောက်ဈေးတိုက်ဈေးချထားပေမဲ့တရုတ်အာဏာပိုင်တွေကဆက်ပြီးဈေးချဖို့မလုပ်တော့မဲ့လက္ခဏာတွေပြလိုက်တာမို့ကမ္ဘာဈေးကွက်ဟာအခြေအနေပြန်ပြီးကောင်းလာနေပါတယ်တရုတ်ဘဟုဘဏ်ကကြာတာပရင်းတွေမှာရွှေတန်ဖိုးကိုအမေရိကန်ဒေါ်လာ 6.4 ယွမ်သတ်မှတ်ထားတာပါ
သတင်းချင်းချုပ်ကိုတော်ခင်မျိုးသက်ကြီးညာပေးခဲ့တာပါရှင်။ဩဂတ်စ်လ17ရက်ကြာတာရီနေ့ညနေခင်း VOA စီစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီညနေစီစဉ်ထုတ်လို့ရေးမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ကျမခင်ပြထွေးပါ။ VOA American တန်ရဲ့ကြာတာရီနေ့ညနေခင်းစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.